ာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မေလ28ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမိတ်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဂျပန်နိုင်ငံမှာကျောင်းကားစောင့်နေတဲ့ကျောင်းသားအုပ်စုတွေလူတယောက်ကဓာတ်နဲ့ဝင်ထိုးတဲ့အတွက်အမျိုးသားတဦးနဲ့ကျောင်းသူတွေတဦးသေဆုံးသွားပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေဟာဘဝရှင်သန်မှုအတွက်အာဏာပိုင်တွေကိုလက်ထိုးပြီးနေနေကြရတယ်လို့ကုလသမဂ္ဂစင်ကန်စာတိတကူမှဖော်ပြထားပါတယ်။အမေရိကန်နဲ့ဆွေးနွေးညှိနှိုင်းမှုအလားအလာမမြင်ဘူးလို့အီရန်နိုင်ငံကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပါရှင်။တရုတ်တို့နဲ့စာချုပ်ချုပ်ဆိုထားတဲ့မြစ်ဆုံစီမံကိန်းစာချုပ်ကိုပြည်သူတွေအတွက်ထုတ်ပြန်ပေးဖို့တောင်းဆိုလိုက်တဲ့သတင်းမှကြားကြဖို့ရှိတာကတော့
မြစ်ဆုံစီမံကိန်းစာချုပ်အားယနေ့28ရက်5လ2010
မြစ်ဆုံစီမံကိန်းအပြေးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်ဆိုးတောင်းဆိုသွားတာပါရှင်အပြေးဆုံးကိုတော့မကြခင်တင်ပြသွားမှာပါကြအပြင်မကြခင်ကြောက်တော့မဲ့ကြောင်းဖွင့်ရသည်မှာမတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်တွင်းကကလေးတွေကြောင်းတနိုင်မဲ့အခြေအနေဘလို့ရှိပါသလဲတခါထိုင်းဖက်မှာတော့ရဲတစိတ်တူတတ်ထားတဲ့လူမောင်ခိုတင်လာတဲ့ကားနဲ့ပါလာတဲ့မြန်မာခွန်အူကိုထိုင်းရဲတို့ကဖမ်းမိတဲ့နောက်ဆက်တွဲစုံစမ်းဖော်ထုတ်မှုသတင်းနဲ့အတူနိုင်ငံတကာသတင်းဆောင်မတဲ့ဘက်ကလည်းကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကုချကျော်သိန်းနဲ့မအီတန်းစင်တို့ကပြောပြပေးကြပါအောင်ရှင
်ဂျပန်နိုင်ငံတိုကျိုမြို့နယ်ကကျောင်းကားမှတ်တမ်းတစ်ခုမှာဒီကနေ့လူတစ်ယောက်ကဓားနဲ့လိုက်ထိုးတာကြောင့်အမျိုးသားတယောက်နဲ့ကျောင်းသူလေးတူသေဆုံးပြီးကျောင်းသားငယ်အများစုဖြစ်တဲ့နောက်ထပ်16ယောက်ထဲမှနေဒဏ်ရာရသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။လူတယောက်ဟာလက်တစ်ဖက်စီမှာဓားတစ်ချောင်းစီကင်ပြီးမင်းတို့ကိုငါတတ်မယ်လို့အော်ဟစ်ပြီးတော့ကာဝါဆာကီမြို့နားကကျောင်းကားမှတ်တမ်းတစ်ခုနားမှာဒီကနေ့မနက်ပိုင်းကားဆောင်နေကြတဲ့ကျောင်းသူမိန်းကလေးငယ်တစုကိုဝင်ပြီးတိုက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အခုတော့အခင်းဖြစ်တဲ့နေရာမှာပန်းစည်းတွေချပြီးအမှတ်တရပြုထားကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကလေးငယ်တွေကိုကာကွယ်ပေးရမယ်လို့ပြောပါတယ်။အခင်းပြည့်ရမှာတည်ဆုံသွားသူတွေအတွက်ဆူတောင်းတဲ့အကြောင်းနဲ့သူတို့ရဲ့မိသားစုတွေစီဝမ်းနဲ့စကားပါကြောင်းလဲဝန်ကြီးချုပ်ကပြောပါတယ်။ကျောင်းသူလေးတွေကိုဓာတ်နဲ့ဝင်ထိုးသူဟာသူ့ကိုယ်သူလည်းဓာတ်နဲ့ပြန်ထိုးပြီးတည်ဆုံသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဂျပန်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဂျပန်ရေတပ်သင်္ဘောတစ်စင်းကိုသွားကြည့်ရင်ဓာတ်ထိုးတဲ့ဖြစ်ရမှာတည်ဆုံတန်ရာရသူတွေရဲ့မိသားစုတွေအတွက်ဝမ်းနဲ့စကားပြောတော့ပါတယ်။ဓာတ်နဲ့ဝင်ထိုးသူဟာဘယ်သူဆိုတာမသိရသေးတယ်လို့ဘာကြောင့်အဲ့ဒီလိုလုပ်တယ်ဆိုတာကိုလည်းမသိရသေးပါဘူး။
ဂျပန်နဲ့အမေရိကန်ကြားစီးပွားပူးပေါင်းဆောင်ရွက်မှုတွေကိုတုံ့ပြန်လှုပ်ဆောင်သွားမယ်လို့ဒေါ်နယ်ထရမ့်ကဂျပန်နိုင်ငံကိုသွားခဲ့တဲ့လေးရက်ကြာခီးစဉ်ပြီးမှပြောသွားပါတယ်။ဒေါ်နယ်ထရမ့်ကဒီကနေ့မနက်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေက JS ခါကလေးရင်တည်သိမောပေါ်မှာအဲ့ခံပါတယ်။ Pacific သမုဒ္ဒရာတွင်းမှာတရုတ်နိုင်ငံဘက်ကစီးအရာအခိုင်အမာရပ်တည်လာတဲ့ပုံမှာနှစ်နိုင်ငံခေါင်းဆောင်တွေစိုးရိမ်နေတာသိသာပေမဲ့လေတရုတ်နိုင်ငံနာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ဒေတာရင်းလုံကျွေးအနေထားဟာအကြီးအကျယ်အလေးနဲ့ထားတဲ့အခြေအနေလို့ဂျပန်ဝန်ကြီးချုပ်အာဘေကပြောပါတယ်။ဒေါ်နယ်ထရမ့်ကတော့နောက်ထပ် F-35 တိုက်လေ150စင်းဂျပန်နိုင်ငံကဝယ်ယူมาဖြစ်တဲ့အတွက်ဒေတာတွင်းနဲ့ဒေတာတွင်းနေနေမိတ်ကျော်ပြီးတော့ရှုပ်ထွေးနေနေတဲ့ချင်းဆောင်မှုတွေကိုခုခံကာကွယ်ဖို့အထောက်အကူဖြစ်စေမယ်လို့ပြောဆိုသွားပါတယ်။ဒုတိယကမ္ဘာစစ်ပြီးကတည်းကဂျပန်နိုင်ငံဟာကာကွယ်ရေးအတွက်အမေရိကန်တပ်တွေကိုအကူအထားပြုနေရပါ။ဂျပန်ကျွန်းစုတွေတဲကကျွန်းနှကျွန်းကိုတရုတ်ကမျက်စိကျနေပြီးတော့စီးရီးယားအင်အားပြတာတွေလှုပ်လာနေတာကြောင့်ကျွန်းစုတွေရဲ့အရှိတ်မှာဂျပန်လီတဲ့အင်အားတိုးချဲ့ဖို့လိုတယ်ဆိုပြီးတော့လည်းဝန်ကြီးချုပ်အာဘေနဲ့နှိစက်တဲ့သတင်းရက်ကွက်ကဖီဝေကိုပြောပါတယ်။တမရထရမ့်ရဲ့ကြီးစင်တွင်မှာဂျပန်နိုင်ငံနဲ့ကုန်သွင်းသဘောတူညီချက်အပြီးသက်ချုပ်ဆိုတာမျိုးတော့မလုပ်ခဲ့ပါဘူး။ဇူလိုင်လမှာကျင်းပမဲ့ဂျပန်လွှတ်တော်ရွေးကောက်ပွဲတွေပြီးတဲ့အထိရွှေ့ဆိုင်းထားတဲ့အကြောင်းတမရထရမ့်ကပြောဆိုခဲ့ပါတယ်
။အီရန်အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆက်ဆွေးနွေးဖို့အလားအလာမတွေ့ဘူးလို့အီရန်နိုင်ငံရဲ့ဌာနပြောခွင့်ရသူကဒီကနေ့ပြောပါတယ်။အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးသဘောတူညီချက်တစ်ခုရဖို့ဖြစ်နိုင်ချေရှိတယ်လို့တမရဒေါ်နယ်ထရမ့်ကပြောပြီးနောက်တည့်မှာပဲအီရန်ဘက်ကအခုလိုပြောတာပါ။အီရန်နျူကလ িয়ার စီစဉ်ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်ဆိုရကပြီးခဲ့တဲ့နှစ်မှာနှုတ်ထွက်ခဲ့ပြီးအီရန်စီးပွားရေးအကျပ်ဆိုက်စေဖို့နိုင်ငံတကာကိုအီရန်ရင်နဲ့ရောင်းနေတာရပ်သွားအောင်လုပ်ပြီးတော့တန်ခတ်ရေးယူတာတွေအရှိန်မြင့်လုပ်နေတာပါ။သမ္မတထရမ့်ကအီရန်ကသဘောတူညီချက်တစ်ခုရအောင်လုပ်ချင်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒါကသူတို့တိတ်တော်တယ်လို့ကျွန်တော်ထင်ပါတယ်။ဖြစ်နိုင်ခြေရှိတယ်လို့လည်းကျွန်တော်ယူဆပါတယ်လို့တင်းလာဒီမှာပြောတာပါ။သမ္မတထရမ့်ရဲ့အဲ့ဒီပြောဆိုချက်ပေါ်ဒီကနေ့တရုတ်နိုင်ငံမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မေးတဲ့အခါအီရန်နိုင်ငံရဲ့ဌာနပြောခွင့်ရအဘတ်စ်မူဆာဗီကအမေရိကန်နဲ့ဆက်ဆက်ဆွေးနွေးပြီးအလားအလာလက်ရှိမှာကျွန်တော်တို့မြင်မထားပါဘူးလို့ပြန်ဖြေတဲ့အကြောင်းအစိုးရအဘိုးကိုထင်ရတဲ့ First သတင်းဌာနကကိုးကားဖော်ပြပါတယ်။အီရန်အနေနဲ့စကားလုံးတွေပေါ်လေးမထားတဲ့အကြောင်းအရေးကြီးတာကချင်းကပ်ပုံနဲ့ပြုမှုလှုပ်ဆောင်ပုံမှာအပြောင်းအလဲတစ်ခုဖြစ်လာဖို့ပါပဲလို့အီရန်နိုင်ငံရဲ့ပြောခွင့်ရကပြောပါတယ်။
ဥရောပသမဂ EU တွေကနေပြီးတော့လက်လက်သွားတဲ့ထိတ်တန့်ရာတွေတွေကိုအစားထွေးစတင်ဆွေးနွေးဖို့ EU ဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာအင်္ဂါနေ့မှာဆွေးနွေးကြပါမယ်။ဥရောပကော်မရှင်အကြီးအကဲတဲ့ဥရောပကောင်စီအကြီးအကဲတဲ့ဥရောပဗဟိုဘက်အကြီးအကဲတဲ့နဲ့နိုင်ငံခြားရေးကြီးတန်းကိုယ်စားလှယ်တဲ့စတဲ့ရာထူးနေရာတွေမှာခန့်အပ်ဖို့အရေးခေါင်းဆောင်တွေဆွေးနွေးသွားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ဥရောပရွေးကောက်ပွဲပြီးမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲရဲ့ဗဟိုလက်ရာရင်ပါတီနဲ့ Conservative ပါတီကတော့ဂျာမနီကမန်ဖရက်ဝေဘာကိုဥရောပကော်မရှင်အကြီးအကဲဖြစ်ခန့်အပ်ဖို့အကြံပြုထားပြီးတော့ဗဟိုလက်ဝဲဆိုရှယ်ဒီမိုကရက်တွေကတော့ Netherlands က Frans Timmermans ကိုရွေးချယ်ဖို့ထောက်ခံထားကြလဲဖြစ်ပါတယ
် Welcome to the Voice of America
ဒီကနေ့အင်္ဂါညနေပဲသတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်အကျင့်ပြတ်ချဆောင်မှုကကတ်ရောဂါဆိုလို့ဖြစ်နေပြီးဖိနှိပ်မှုလည်းပြင်းထန်လာတဲ့မြောက်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေဟာဘဝရှင်တန်ရေးအတွက်တာဝန်ရှိသူတွေကိုလက်ထိုးနေကြရတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ဒီကနေ့ထုတ်အစီအစဉ်ထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားဆိုရကတော့ဒါဟာနိုင်ငံရေးပြောကပါတဲ့အစီအစဉ်ဖြစ်တယ်ဆိုပြီးပယ်ချပါတယ်။နေစဉ်နေထိုင်စားသောက်ရေးအတွက်ယုံကန်နေကြရတဲ့လူတို့ကိုဖမ်းမယ်ထောင်ချမယ်စသဖြင့်တာဝန်ရှိသူတွေကချိန်ချောက်ပြီးငွေညစ်ကြတယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။အထူးသဖြင့်တော့ပုံမှန်မဟုတ်တဲ့စီးပွားရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြသူတွေဘိုးဘီခံကြရပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလာသူ200ကျော်ကပြန်ပြောပြတဲ့အချက်တွေပေါ်အခြေခံပြီးဒီအစီအစဉ်ကိုပြုစုထားတာပါဒီလိုအစီအစဉ်မျိုးတွေဟာလှုပ်ကြံထားတာတည်းမပူပါဘူးသူတို့အတွက်ဝင်ငွေရဖို့ဒါမှမဟုတ်ဖိအားပေးတာဖျားယောင်းသွေးဆောင်တာခံရတဲ့ထွက်ပြေးခိုလုံလာသူတွေလို့ဆိုတဲ့သူတွေကလှုပ်ကြံပြီးပြောဆိုချက်တွေပေါ်အမြဲတမ်းအခြေခံထားတာကြောင့်ဖြစ်ပါတယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတန်အဖွဲ့က Reuters သတင်းဌာနကိုပို့တဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်မြောက်ကိုရီးယားမှာလူသားပေးဒုက္ခအကြက်တဲဆိုက်ရတာဟာနျူကလ িয়ার နဲ့ပက်ထိန်တုံးကြီးစီစဉ်တွေကြောင့်2016ခုနှစ်ကတည်းကကုလသမဂ္ဂကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားကပြတင်ပြောဆိုပါတယ်
။လက်ရှိအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီလာမယ့်ကြာသပတေးနေ့မှာဝန်ကြီးချုပ်ဒုတိယသက်တမ်းအတွက်ကျန်းသစ္စာကြိမ်ဆိုပွဲကိုပါကစ္စတန်ဝန်ကြီးချုပ်အင်မရာခမ်ကိုဖိတ်ကြားမှာမဟုတ်တဲ့အကြောင်းအိန္ဒိယဆိုရတောင်းဆူနှစ်ယောက်ကပြောပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားမှာဆက်ဆံရေးတင်းမာနေစေချင်နေပေါ်လွင်နေပါတယ်။ဟိန္ဒူဘာသာဝင်များစုရှိတဲ့အိန္ဒိယနိုင်ငံနဲ့မွတ်စလင်ဘာသာဝင်များစုရှိတဲ့ပါကစ္စတန်နိုင်ငံတို့ကြားမှာပြည်တွင်းကိုလိုနီလောက်ကနေလွတ်ချိန်1948ခုနှစ်ကစပြီးတော့စစ်ပွဲသုံးချိန်ဖြစ်ပွားခဲ့ပြီးဖြစ်ပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအိန္ဒိယပိုင်နယ်မြေအငင်းပွားမှုဖြစ်နေတဲ့ကက်ရှမီးယားဒေသတွေမှာအိန္ဒိယရဲ့အယောက်40လောက်ကိုပါကစ္စတန်ခြေစိုက်စစ်သွေးကြွအဖွဲ့ကအထူးကံဘုံဖောက်ကွဲမှုဖြစ်ပွားခဲ့ရကနေပြီးတော့စစ်ဥထမြောက်စစ်ပွဲဖြစ်လူနေပါကြုံရပါတယ်အခုကျင်းပပြီးစီးခဲ့တဲ့အိန္ဒိယရွေးကောက်ပွဲမှာအနိုင်ရပြီးတော့ဒုတိယအကြိမ်ဝင်ကြီးချုပ်တက်တန်းအတွက်မေလ30ရက်နေ့မှာကျင်းပမယ်ကျန်းသစ္စာကြိမ်ဆိုပွဲခန်းနာကိုတက်ရောက်ဖို့ဝင်ကြီးချုပ်နရင်တာမိုဒီကပင်္ဂလားပင်လယ်အော်နိုင်ငံများနည်းပညာနဲ့စီးပွားရေးဆိုင်ရာကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေး BIMSTEC လို့ခေါ်တဲ့အဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်ဒေသရင်းတောင်ပိုင်းနဲ့ရှေ့တောင်အာရှက BIMSTEC 6နိုင်ငံဖြစ်ကြတဲ့မြန်မာ၊နီပေါ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊ထိုင်း၊တိဘက်လင်ကာနိုင်ငံတွေကခေါင်းဆောင်နေအပြင် Shanghai Cooperation Organization ဥက္ကဋ္ဌဖြစ်တဲ့ Kazakhstan နဲ့ Mauritius နိုင်ငံတွေကိုပါဖိတ်ကြားလိုက်တာဖြစ်ပါလိမ့်
။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်တဲ့ဒေသဈေးတစ်ခုမှာဘုံပေါက်ကွဲတဲ့အတွက်14နှစ်အရွယ်လူငယ်တူအပါအဝင်လူ9ဦးသေဆုံးသွားတယ်လို့ထိုင်းစစ်တပ်ပြောခွင့်ရသူကဒီကနေ့ပြောပါတယ်။အစိုးရကအလုံရှိနေတဲ့တဘုံကောင်းဆောင်တူကိုတုတ်တင်လိုက်တဲ့ပေါ်လက်တုံပြန်ပြီးတိုက်ခိုက်တာဖြစ်ပုံရပါတယ်။ဖတ်တနီပြည်နယ်နောင်ချစ်အရက်ကလူစီကားတဲ့ဈေးတစ်ခုထဲမှာမော်တော်ဆိုင်ကမှာဘုံထောင်ပြီးလက်နက်ကင်တွေကဖောက်ခွဲတာကြောင့်အရက်သား9ဦးသေဆုံးတာပါ။အသက်14နှစ်အရွယ်လူငယ်လေးတူနဲ့အသက်38နှစ်အရွယ်လူသမီးတူတို့သေဆုံးတဲ့အကြောင်းထိုင်းတောင်ပိုင်းကြီးတပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးကန္နာဝီစုဝနာသတ်က AFP သတင်းဌာနကိုပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းစွန်းကယာလာဖတ်တနီနဲ့နရတီဝက်ပြည်နယ်3ခုမှာ2004ခုနှစ်ကတည်းကလူနည်းစုမလေးမွတ်စလင်တွေနဲ့ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့အစိုးရအကြားပြိပခဖြစ်နေတာပါ။အဲ့ဒီဒေသကိုလွန်ခဲ့တဲ့နှစ်တရာပတ်ဝန်းကျင်လောက်ကထိုင်းနိုင်ငံနဲ့တိုင်းသွင်းယူခဲ့တာဖြစ်ပါတယ်။ပြိပခနဲ့တိုက်ခိုက်မှုတွေကြောင့်သေဆုံးသူ9000ပတ်ဝန်းကျင်ရှိနေပြီဖြစ်ပြီးအများစုကအရက်သားတွေပါ။ထိုင်းနိုင်ငံကကဘာလက်ခီးတွေတွေအသွားများတဲ့နေရာတချို့ရဲ့တောင်ဘက်နိုင်ရည်အနေငယ်ပဲဝေးတဲ့ဒေသမှာအဲ့လိုဖြစ်ရပ်တွေဖြစ်နေပေမဲ့နိုင်ငံတကာသတင်းတွေမှာတော့မြင်တွေ့ရခဲ့ပါတယ်။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကအစိုးရတဲ့တရားမဖွင့်နိုင်တဲ့အတွက်လွှတ်တော်ရွေးကောက်ပွဲအစ်တွေကျင်းပရမယ်အလားအလာပို့ပြီးတော့နီးလာပါတယ်။နောက်ဆုံးအဆင့်20မှာအတည်ပြုနိုင်ရင်တော့စက်တင်ဘာလ18ရက်နေ့မှာရွေးကောက်ပွဲအစ်ကျင်းပဖို့စီစဉ်မယ်အကြောင်းမက်တွေကအင်္ဂါနေ့တုန်းကမေးပေးတည်ပြလိုက်ပါတယ်။တခြားပါတီတွေနဲ့ပေါင်းပြီးတော့ညွန်ပေါင်းအစိုးရဖွဲ့ဖို့သဘောတူညီချက်ရယူဖို့နေတန်ယာဟုကဗိုလ်ဒူးနေတဲ့အချိန်ပေးထားတာဖြစ်ပြီးတော့ဒီလိုသဘောတူညီချက်မရရင်တော့တခြားတယောက်အစိုးရဖွဲ့ဖို့အခွင့်အရေးပေးပြီးရွေးရတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုအနေနဲ့ညွန်ပေါင်းဖွင့်နိုင်မယ်အလားအလာကလည်းဒ ပြိုင်ဘက်ဖြစ်လိုက်မဟာမက်ဖြစ်လိုက်ဖြစ်တဲ့ကာကွယ်ဝင်ကြီးဟောင်းအဗစ်တော်လီဘာမန်ကြောင့်အထမမြောက်ဖြစ်ခဲ့ရပါတယ်။အစ်ရွေးစစ်တပ်မှာအัลထရာအော်သိုဒေါ့ခ်လူငယ်အမျိုးသားတွေကိုတခြားဂျူးအမျိုးသားတွေတန်းတူစစ်မှုထမ်းစီရင်သွင်းဖို့ဥပဒေတည်မှာပြဋ္ဌာန်းဖို့လီဘာမန်ကတောင်းဆိုထားတာဖြစ်ပြီးတော့တပတ်မှလည်းဝင်ကြီးချုပ်နေတန်ယာဟူရဲ့မဟာမိတ်အัลထရာအော်သိုဒေါ့ခ်တွေကတော့အခုလက်ရှိပြဋ္ဌာန်းထားတဲ့အတိုင်းစစ်မှုထမ်းစီရင်သွင်းမှုကင်းလို့ခွင့်ကိုဆက်ပြီးတော့ထားရှိစေချင်တာဖြစ်ပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နေတန်ယာဟူရဲ့အာနာယလစ်ကွတ်ပါတီကအမတ်120ရှိတဲ့လွှတ်တော်မှာအမတ်နေရာ55နေရာနိုင်ရခဲ့တဲ့အဖွဲ့ဖြစ်လာခဲ့ပေမဲ့လေပါတီငယ်တွေရဲ့မဟာမိတ်အဖွဲ့ကတော့လွှတ်တော်ထဲမှာအမတ်65နေရာနဲ့အများစုကိုထိန်းချုပ်မဲ့အနေအထားရှိနေသေးတာပ
ါ။အင်္ဂါနေ့ညနေခင်းထိတ်တန်ရောက်တဲ့တွေကိုကိုကြကြောသိန်းနဲ့မအီတန်စင်တို့ကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မြန်းနာ barmish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြစ်ဆုံစီမံကိန်းစာချုပ်ကိုတလအတွင်းပြည်သူတွေကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စီမံကိန်းစာချုပ်ကိုတရားဝင်မိတ္တူကိုယ်ယူခွင့်ပြုဖို့မြစ်ဆုံစီမံကိန်းအပြည်တိုင်းဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်ပါတယ်လက်ရှိအရတားအစိုးရလက်ထက်မှာမြစ်ဆုံစီမံကိန်းကိုအပြည်တိုင်းရပ်ဆားဖို့မျှော်လင့်ခဲ့ပေမဲ့လို့ဖြစ်မလာဘူးလို့လည်းဆိုပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
မြေဆောင်စီမံကိန်းစာချုပ်ကိုပြည်သူကိုပွင့်လင်းမြင်သာစွာထုတ်ပြန်ပေးဖို့နဲ့စာချုပ်ကိုတရားဝင်မိတ္တူကိုယ်ယူခွင့်ပြုဖို့ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြေဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတောင်းဆိုလိုက်တာပါမြေဆောင်စီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ပြောရေးဆိုခွင့်ရှိသူဦးခင်စိုးက
ပြည်တော်စုသမရမြန်မာနိုင်ငံတော်ဘက်မှတာဝန်ရှိသူများနဲ့တရုတ်ပြည်သူသမရနိုင်ငံတော်ဘက်မှတာဝန်ရှိသူများနှစ်ဦးနှစ်ဖက်ချုပ်ဆိုထားပြီးမြစ်ဆုံစီမံကိန်းစာချုပ်အားယနေ့28ရက်5လ2019မှ28ရက်6လ2019အထိတလအတွင်းနိုင်ငံသားတို့အားပွင့်လင်းမြင်သာစွာချပြရန်နှင့်တရားဝင်မိတ္တူကူးယူခွင့်ပြုရန်ကျွန်ုပ်တို့မြစ်ဆုံစီမံကိန်းအပြည်တိုင်းဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်မှတောင်းဆိုအပ်ပါသည်
မြေဆုံစီမံကိန်းပြီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကိုတဘာဝပတ်ဝန်းကျင်ပညာရှင်ဥပဒေပညာရှင်တွေပြင်မြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့ကွန်ရက်50ကျော်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ဒီစီမံကိန်းစာချုပ်ကိုတလာတွင်းပြည်သူကိုချမပြဘူးဆိုရင်အစည်းအဝေးပြုလုပ်ပြီးပြီးတိုင်ရက်ဆိုင်မှုဆက်လက်လှုပ်ဆောင်သွားမှာလည်းဖြစ်ပါတယ်မြေဆုံစီမံကိန်းကိုတမရဟောင်းသိမ့်စိန်လက်ထက်ကခိတ္တရက်ဆိုင်ခဲ့ပြီးအရက်သားအစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရတက်လာတဲ့အချိန်မှာမြစ်ဆုံစီမံကိန်းကိုအပြီးတန်ရက်ဆိုင်လိမ့်မယ်လို့မျှော်လင့်ခဲ့တယ်လို့လည်းပြောရေးဆိုခွင့်ရှိသူဦးစော်ရန်ကပြောပါတယ
်ဒီကျွန်တော်တို့ပြည်သူတွေရက်ချက်တင်ရောက်လိုက်တဲ့မဲအလားတကယ်အများကြီးရထားတဲ့လက်ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ်လက်ထက်မှာတော့ကျွန်တော်တို့အားလုံးကပြည်သူသားလူမျိုးတွေရက်ဆိုင်အပြီးတန်ရက်ဆိုင်လိမ့်မယ်ညောင်းနေတယ်ဒါပေမဲ့မကြမီကနိုင်ငံတော်ဆိုင်ရာရဲ့ကြီးစဉ်တော့ပြည်ရေးကြီးစဉ်မှာသူပြောခဲ့တာဟာကဘာလဲဆိုတဲ့စာကြတော့ကျွန်တော်တို့စာချုပ်တွေဟာကျွန်တော်တို့ဖြတ်ချင်တိုင်းဖြတ်လို့မရဘူးရက်ချင်တိုင်းရက်လို့မရဘူးဆိုတဲ့ဒါမျိုးတွေပြောလာတယ်အဲ့တော့ဒီမြစ်ဆုံစီမံကိန်းရဲ့အလားတူပဲဆိုတဲ့စာကြတော့ကျွန်တော်တို့အများကြီးကြောင်းကြည့်သွားခဲ့တယ်ကျွန်တော်တို့တိုင်းပြည်သားတွေလည်းအများကြီးစိုးရိမ်ကြောက်ကြမှုဖြစ်တယ်နော်အဲပညာရှင်တွေလည်းစိုးရိမ်ကြောက်ကြမှုဖြစ်တယ်
ရသားဆိုရလက်ထမပြည်သူတွေမျှော်လင့်တယ်လို့မြစ်ဆုံစီမံကိန်းပြီးတိုင်မရဆိုင်နိုင်သေးပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံဖြစ်လို့ပြည်သူတွေရဲ့ဆန္ဒကိုအတိအမှတ်ပြုပေးဖို့လိုကြောင်းဦးစော်ရန်ကပြောပါတယ်
ကျွန်တော်တို့နိုင်ငံတော်ကိုကျွန်တော်တို့ဘာတွေဟလာမက်ဆေ့ပေးခြင်းလဲပြောခြင်းလဲဆိုတဲ့ခါကြတယ်ကျွန်တော်တို့ပြည်သူပြည်သားတွေကနော်ပြည်သူပြည်သားတွေကတောင်းဆိုလာတဲ့ခါမှာစိုးရိမ်လာတဲ့ခါမှာကျွန်တော်တို့ရဲ့ဟလာလူ့ခွင့်ရေးဒီမိုကရေစီရေးရနော်ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်အဲ့ဒီတောင်းဆိုလာတဲ့အခါမှာကျွန်တော်တို့ရဲ့သကားတို့ကျွန်တော်တို့ရဲ့ဆန္ဒနော်ကျွန်တော်တို့ရဲ့ပါဝင်ခွင့်ကိုအတိအမှတ်ပြုလို့ဒီနေရာနေရောနိုင်ငံတော်သမ္မတကြီးရောနိုင်ငံတော်အတိုင်ပင်ခံရောကျွန်တော်တို့စစ်တော်ကြီးရောကျွန်တော်တို့ပြောနေပါတယ်
ဒီမြေဆုံစီမံကိန်းကို2006ခုနှစ်စစ်ဆေးရလက်ထက်မှာအမတ်တက်လျက်စစ်စွမ်းဝင်ကြီးဌာနနဲ့တရုတ်နိုင်ငံ CPI ကုမ္ပဏီတို့စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒ ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်နဲ့ဒေသခံပြည်သူတွေရဲ့လူမှုဘဝရှင်သန်ရပ်တည်မှုတွေပေါ်ဆိုးကျိုးတွေဖြစ်နိုင်တာကြောင့်မြေဆုံစီမံကိန်းကိုဆက်မလုပ်ဖို့ပြည်သူလူထုတရလုံးကစန့်ကျင်ကန့်ကွက်ခဲ့တာကြောင့်တမရဟောင်းအသိစိတ်ဆိုရလက်ထက်မှာဒီစီမံကိန်းကိုယာယီရပ်ဆိုင်ခဲ့တာဆိုရင်အခုမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဆိုရလက်ထက်တီဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြတော်တာပါရှင်ခုတော့ရခိုင်တိုက်ပွဲကြောင့်ကလေးတွေကြောင်းတက်နိုင်ရေးအခြေအနေသတင်းဖက်ဆက်ရအောင်ပါရခိုင်လက်နက်ကင်ဖွဲ့အေးအေးနဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတဲ့တွာလာခွင့်ကန့်သက်ချက်ရှိတဲ့နေရာတွေကကလေးတွေကိုကူညီထောက်ပံ့ဖို့ကြီးမားတဲ့စိန်ခေါ်မှုတွေရှိနေတယ်လို့ပဲကြောင်းဖွင့်ရသည့်အမီသူတို့ကြောင်းတက်နိုင်ဖို့အတွက်လည်းအခက်အခဲတွေရှိနေကြောင်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကပြောနေကြပါတယ်ပြည်내ပညာရေးမှုရုံးတာဝန်ရှိသူတွေကတော့စစ်ရှောင်စခန်းတွေကကြောင်းတက်မဲ့ကလေးစည်ရင်ကိုကောက်ယူနေပြီးနေဆရာကြောင်းတွေမှာစီစဉ်ပေးသွားမယ်လို့ပြောပါတယ်ကိုဇော်ထက်တင်ပြထားပါတယ
်ရခိုင်ပြည်နယ်မှာအေအေနဲ့တပ်မတော်နှစ်ဖက်တိုက်ပွဲကြီးကြောင်းကလေးတွေတေဆုံးဒဏ်ရာရမှုတွေရှိလာပြီးနောက်ပိုင်းစစ်ရှောင်စကိုင်းမှာရှိတဲ့ကလေးတွေရဲ့စိုးရိမ်စရာအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းရပ်ပတ်အဖွဲ့အစည်းတွေကထောက်ပြလာကြတာဖြစ်ပါတယ်။အခုဆိုရင်ဇွန်လကြောင်းဖွင့်ရာသီမှာသူတို့အနေနဲ့ကင်းကင်းနဲ့ကြောင်းသွားနိုင်ဖို့အရေးကြီးသလိုလက်နက်ကင်အဖွဲ့တွေကစာသင်ကြောင်းတွေကိုစည်ရေးအရအသုံးချတာ၊မြေမြုံမိုင်းအသုံးပြုတာ၊လက်ဖြင့်ဖောက်ခွဲရေးပစ္စည်းတွေအသုံးပြုတာတွေအတွက်စိုးရိမ်မိကြောင်း UNICEF မြန်မာကပြောလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ရှောင်စကိုင်း100ကျော်ကကျောင်းတက်မဲ့ကလေးတွေကိုပညာရေးမှူးရုံးကစည်ရင်ကောက်ယူနေပြီးစခန်းသုံးပုံတပုံလောက်ကလမ်းမဆက်သွယ်ရေးခက်ခဲလို့အဲ့ဒီနေရာတွေကကလေးတွေရဲ့စည်ရင်ကိုတော့ကောက်လို့မရသေးပါဘူးစည်ရင်တွေကောက်ယူပြီးသွားရင်တော့ပြည်내အစိုးရအဖွဲ့ကိုတင်ပြသွားမယ်လို့ရခိုင်ပြည်내ပညာရေးမှူးရုံးစီမံဌာနဒုတိယညွှန်ကြားရေးမှူးဦးစိန်ထွန်းလာက VOE ကိုပြောပါတယ်
မငြိမ်ဘူးပြခုတည်းတည်းစခန်းတွေပါလေကိုကြီးရွှေပြောင်းတော့မဲ့သူတို့ဆင်းရဲကြီးနေရသွားလိုက်ဝင်လဲကျော်လဲဝင်လဲကျော်လဲလို့ဖြစ်နေကျောင်းသားစင်းတွေကလည်းတိတိကျကျကြီးတော့မဟုတ်ဘူးနော်တို့4,500နဲ့20နဲ့9ဦးရှိတယ်ပေါ့ကျောင်းသားလေအဲ့ဒီကျောင်းသားကျင်အခွေးပြီပြောကျွန်တော်ဆက်ဆံရသူတို့အနည်းဆဲဆဲကျောင်းတွေမှာကျောင်းတဲပေါ့ပေါ့နော်စာအုပ်စာလည်းကစားပေါ့နော်ဒီ3တဲ့ကျွန်တော်အလုံးပိုးပြီးပြီ
ရွာလုံးကျော်ဒေသခံတွေထွက်ပြေးတင်းရှောင်နေရတဲ့ရသိပ်တောင်လိုနေရာမျိုးမှာပညာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်ရတဲ့အခြေအနေတွေကြောင့်တောင်ထမ်းဆောင်မှုမဖြစ်နိုင်သေးကြောင်းဦးစိန်ထွန်းလာကပြောပါတယ်ရသိတောင်ဘူသီးတောင်ပုံသားကျွန်းပေါတော်မင်းပြကြောက်တော်မြောက်ဦးစရဲမြို့နယ်ခုနှစ်ခုမှာစစ်ဆောင်စခန်း100ကျော်ရှိပြီးစစ်ဆောင်ဥယေကတော့4,000ကျော်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့မေလ28ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီအပိုင်းတွင်မြောက်ဦးကစစ်ဆောင်1,000ကျော်လောက်ဟာစားနေရက်ကမလုံလောက်မှုတွေရှိနေပြီးကလေးတွေကြောင်းတက်နိုင်ဖို့ဆိုတာလဲရေရှည်မှာခက်ခဲနိုင်ကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ကျောင်းသားဥယျာဉ်တိုးလာရတဲ့အတွက်ဆစ်ဆောင်ကလေးတွေတက်ရမယ်ကျောင်းတွေမှာနေရာမလုံလောက်မှုတွေဖြစ်လာနိုင်ကြောင်းပိုးရီးပြင်မဟာမိတ်လူမှုကွန်ရက်ရဲ့အသိပြန်ကြားရေးတောင်းခံကိုအောင်ကျော်က VOE ကိုပြောပါတယ
်ဒီဒုက္ခသည်ခံကလူကြီးကပြည်တော်မှာရှိတဲ့လူကြီးသားမှတ်တော့တာဘို့ဒါကြောင့်ကျောင်းတွေကလေးတွေ၆ဦးတွေတော်တော်လေးတော့အခက်ရှင်းနေလို့တော့ကျွန်တော်တို့ညီနေတယ်။စစ်ဆောင်လာရတဲ့ရောကကြရင်အစ်ဒီရောမှကျောင်းလေးကိုခွင့်တော်ဘူး။အစ်ဒီရောကိုပြန်မယ်ဆိုတာလည်းမဖြစ်တော့ဘူးပေါ့
။ရခိုင်ဒေသမှာလိုပဲကချင်နဲ့ရှမ်းမြောက်မှာပြစ်ခတ်မှုတွေမကြာခဏရှိနေတဲ့နေရာတွေမှာကလေးတွေအနေနဲ့ဒီလိုအခက်အခဲမျိုးတွေရှိနေတာပါ။ Humanitarian Needs Overview HNO ရဲ့2019အချက်အလက်တိုင်းဆိုရင်လူသားချင်းစာနာရဲ့အကူအညီလိုအပ်နေတဲ့ကလေးရေအတွက်ဟာကချင်၊ကရင်၊ရခိုင်နဲ့ရှမ်းမှာ4,600ကျော်ရှိပြီးလက်ရှိပြည်ပခန့်ရေဖြစ်နေတဲ့ရခိုင်ကတော့3,600,400ကျော်နဲ့အများဆုံးဖြစ်နေပါတယ်။
ကိုယ်စောချက်ပါရှင်အခုတော့ထိုင်းကလူမောင်ခိုသတင်းပဲဆက်ရအောင်ပါထိုင်းနိုင်ငံတောင်ပိုင်းမှာရဲတပ်ဖွဲ့အမတ်တစိအတုတွေတပ်ဆင်ထားတဲ့ကားတစ်စင်းနဲ့မြန်မာနိုင်ငံသား9ဦးကိုတရားမဝင်ခေါ်ဆောင်လာတာကိုထိုင်းအာဏာပိုင်တွေကဒီကနေ့ပဲဖမ်းဆီးမိလိုက်ပါတယ်ဖမ်းဆီးမိသူတွေကိုစစ်ဆေးချက်တွေအရနောက်ထပ်ရာနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုမလေးရှားနိုင်ငံစီတရားမဝင်ပို့ဆောင်မှုစီစဉ်နေကြောင်းသိရှိခဲ့ရတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံတနင်္သာရီတိုင်းရေးမြို့နယ်ကနေမလေးရှားနိုင်ငံမှာအလွတ်သွားလုကြမဲ့ကရင်တိုင်းရင်းသားအမျိုးသား၄ဦးနဲ့အမျိုးသမီး၃ဦးကိုလူကုန်ကူးလာတဲ့ကားဟာသူတို့ကားကိုလမ်းမှာတာဝန်ကျရဲစစ်ဆေးရေးဂိတ်တွေကမစစ်ဆေးရအောင်ကားရှေ့မှန်မှာဌာနဆိုင်ရာရဲတပ်ဖွဲ့ဝင်တစိမ့်တွေကပ်ပြီးမောင်းနှင်လာတာဖြစ်ပါတယ်။ထိုင်းတောင်ပိုင်းစုံခလာခရိုင်အတွင်းကိုအရောက်မှာတော့အမှတ်၉ဒေသအမှတ်၄-၃ရဲတပ်ဖွဲ့နဲ့အမှတ်၄၂စစ်တပ်တို့နဲ့တူလူကုန်ကူးမှုတိုက်ချက်ရေးအဖွဲ့ဝင်တွေကပူးပေါင်းပြီးဟိုက်ရိုင်းမြို့ဓာတ်ဆီဆိုင်မှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးလာတဲ့ကားကိုဖမ်းဆီးခဲ့ပါတယ်။အဝေးပြေးလမ်းမပေါ်မှာလိုက်ဖမ်းခဲ့တဲ့ရဲအရာရှိတဦးကတော့ကားတွေကထွက်ပြေးကြတာကြောင့်လူကုန်ကူးခံရသူတွေအတွက်အန္တရာယ်ရှိပုံကိုအခုလိုပြောသွားပါတယ်။
လက်ကလိုက်ကန်လိုက်ကန်လက်ကဝန်း ไปวนตรงพระใหญ่วนกลับมาแล้วมาเข้าละนอง
ตูပြောตัวล่ะก็จนเราก็ซิซิเอ้ไข่ดิอะหมายจิฉะท่าเลยอะคู่นอกไปมาดีแลนี่ก็นี่วนลาลาดิมาနေတယ်ยะน้องเบ็ดก็นี่ไห่ใหญ่มาเลเซียเบ็ดကိုตั้วနေတာကปูมาลาနေတယ်ลูมองโคก้าริหาไฮเวย์ลำมาบอก็นี่ปี้နေတာหาอันเยจี้บาเลยบ้าจังเลยสรเอาเยริก็อารมณ์ตีบีดาเนี่ยไฉ่เสร็จปี้เป้ซุพั้นซี้จ่าดาဖြစ်လို့သူတို့ဟာမလွတ်နိုင်ကြပါဘူးသူတို့ဟာရဲဖမ်းတဲ့အခါမှာကားကိုမောင်းပြေးကြတဲ့အတွက်လူကုန်ကူးခံရသူတွေအတွက်အန္တရာယ်ရှိပါတယ်ဆိုပြီးပြောဆိုသွားတာပါကားမောင်းသူထိုင်းနိုင်ငံသားလူမောင်ကိုအဖွဲ့ဝင်အသက်24နှစ်အရွယ်နိုင်ကီတီဆက်ဖတ်မွန်ဆိုသူရဲ့ဝန်ခံချက်အရမြန်မာနိုင်ငံအတွင်းကနေမလေးရှားနိုင်ငံကိုသွားလုလုကြဖို့အတွက်သူတို့ရဲ့လူမောင်ကိုဂိုင်းနဲ့ဆက်သွယ်ခဲ့ပြီးလမ်းကြောင်းကိုစောင့်နေကြတဲ့မြန်မာနိုင်ငံသား1900ကျော်ရှိနေသေးကြောင်းထွက်ဆိုခဲ့ပါတယ်မလေးရှားကိုသွားလုလုကြမဲ့သူတွေဟာထိုင်းမြန်မာနယ်စပ်ကနေဖျားသုံးစုကိုတော်လန်တိုင်းလာခဲ့ကြပြီးကာချနာဗူဒီခရိုင်ကနေလူမောင်ခိုခိုင်းပွဲစားတွေနဲ့တွေ့ဆုံပြီးအဆင့်ဆင့်လူပွဲစားတွေရဲ့ပို့ဆောင်မှုနဲ့မလေးရှားအယောက်မြန်မာငွေ6သိန်းအထိပွဲစားကပေးရတယ်လို့လည်းဖမ်းမိထားတဲ့မြန်မာတွေကထွက်ဆိုခဲ့ကြအောင်ထိုင်းအနာပိုင်းကဆိုပါတယ်တချို့ကငွေမတက်နိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့လူပွဲစားတွေကမလေးရှားမှာအလုပ်သွင်းပေးပြီးလာစဉ်ဖြတ်တောက်ယူတဲ့အကျွေးစနစ်လည်းရှိနေတယ်လို့ဆိုပါတယ်အခုလိုအကျွေးစနစ်နဲ့သွားတယ်ဆိုရင်တော့မြန်မာငွေ6သိန်းပေးရမယ်ပွဲစားကဟာအတိုးနှုန်းထပ်ပေးရပြီးအကျွေးပကြေမချင်းအလုပ်လုပ်ပြီးဆက်နေရတာပါအလားတူမေလ25ရက်နေ့တုန်းကလည်းထိုင်းနိုင်ငံချွန်ဖုံဝေးပြည်လက်တပ်ဖွဲ့ကတရားမဝင်မြန်မာနိုင်ငံသား12ဦးတင်ဆောင်လာတဲ့လူကုန်ကူးတဲ့ကားကိုအဝေးပြေးလမ်းရဲတပ်ဖွဲ့ကအမိလိုက်ပြီးတော့ဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့လူကုန်ကူးတဲ့ကားဟာကီလိုမီတာ100အထိမောင်းပြေးခဲ့ပြီးနောက်ဆုံးရဲတပ်ဖွဲ့ကကားဘိန်းတွေကိုပစ်ခတ်ပြီးဖမ်းဆီးမှုတွေလုပ်ခဲ့ရပါတယ်။ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားကြသူတွေဟာနေ့စဉ်နှီးပါရှိနေပြီးပြီးခဲ့တဲ့နှစ်ကတော့တစ်နှစ်အတွင်းလူကုန်ကူးခံရသူတွေ1000လောက်ပဲဖမ်းဆီးခံခဲ့ရပေမဲ့ဒီနှစ်မှာတော့9လအတွင်းမှာ1000ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ရှင်။
ရရှိရပြငင်းကြီးလုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာငင်းကြီးလုပ်ငန်းစဉ်တွေရှေ့မတူးတာပဲရှိပြီးသားပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြပခအချို့ပါတိုးလာနေပါတယ်ငင်းကြီးလုပ်ငန်းစဉ်တွေရှေ့တိုးနိုင်ဖို့အတွက်ဘာတွေများအခက်အခဲကြုံနေရသလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမြင်ပြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် View ရဲ့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုရဲ့မိကွန်ကိုရဲ့ဆွေးနွေးချက်ကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် view in mywan ရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာက bamis@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြန်မြန်ကြားမယ်တော်ရရှင်ကိုကြိုဆိုပါရခင်ဗျာ
ဒီကနေ့ည9နာရီတိုင်းလေးလိုင်းဆွေးနွေးခန်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါအမေရိကန်နဲ့ဂျပန်နိုင်ငံအကြားမယုံကြည်နိုင်လောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်တိုးတက်နေကြောင်းဂျပန်ခရီးစဉ်အဆုံးသတ်တဲ့နေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အထူးသဖြင့်တော့အမေရိကန်နဲ့ဂျပန်အကြားကစီရီအရပူးပေါင်းဆောင်ရွက်မှုရှိနေတာတွေကိုနိုင်ငံကောင်းဆောင်တွေကအလေးပေးပြောကြားခဲ့ကြတာပါ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်
။ဒေသထဲမှာတရုတ်နိုင်ငံရဲ့အင်အားကြီးထွားလာနေတဲ့အချိန်မှာပဲအမေရိကန်နဲ့ဂျပန်အကြားစီရီပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့လေးရကြားတရားဝင်ဂျပန်ခီးစဉ်အပြီးဒီကနေ့မှပြောကြားလိုက်တာ
ပါ Our armed forces train and serve together around the world including right here very special
ကျွန်တော်တို့နိုင်ငံတဖွဲ့ဝင်တွေကကောင်းမွန်စွာလေ့ကျင့်ပြီးအခုကျွန်တော်တို့ရောက်နေတဲ့နေရာပါဝင်ကမ္ဘာနေရာအသီးသီးမှာတာဝန်တွေလက်တွဲထမ်းဆောင်နေကြတာပါတကယ်တော့ဒီနေရာအမေရိကန်နဲ့မာမိတ်ရေတပ်ဖွဲ့တို့ကြားပူးတွဲဌာနချုပ်ထားရှိတဲ့တခုတည်းသောနေရာဖြစ်ပါတယ်ဒီနေရာမှာအမေရိကန်နဲ့ဂျပန်ရေတပ်တပ်ဖွဲ့ဝင်တွေအတူလက်တွဲပြီးတာဝန်ထမ်းဆောင်နေကြခြင်းကနိုင်ငံခြားတည်ရှိနေတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြသနေတာလည်းဖြစ်ပါတယ
်။သမ္မတထရမ့်နဲ့ဇနီးမယ်လနီယာထရမ့်နဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဇနီးအာကီအာဘေတို့ဟာဂျပန်နိုင်ငံအလယ်ပိုင်းမှာရှိတဲ့ယိုကိုစုကမြို့အနီးရေတပ်အခြေစိုက်စခန်းကဂျပန်စစ်သည်မော် GS ကားကပေါ်မှာကျင်းပတဲ့အခမ်းအနားကိုတက်ရောက်ရင်းတပ်ဖွဲ့ဝင်တွေကိုမိန့်ခွန်းအသီးသီးပြောကြားခဲ့ကြတာပါ။ဂျပန်စစ်သည်ဘောပေါ်မှာအမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေအခုလိုအခမ်းအနားကိုအတူတက်ရောက်နိုင်ခြင်းဟာ နိုင်ငံအကြတည်ရှိနေတဲ့ပြောင်းလဲတိုးတက်နေတဲ့မဟာမိတ်ကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ
်။မြန်မာလူ့ဘုကနော်ရှင်တော်ကဆလုတ်တဲ့ဂျေတိုင်းဘေဂူကိုဂျေတိဆုနမရှိဇိုဟာ
ဂျီဂျပန်ကာဝေးတပ်ဖွဲ့ဝင်နေတဲ့အမေရိကန်တပ်ဖွဲ့ရဲ့ရှေ့ပေါက်မှာအမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေအခုလိုအားပေးစကားပြောတာဟာဒါအတမိုင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။သမ္မတထရန့်ရဲ့ဦးဆောင်မှုအောက်မှာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလျင်မြန်စွာတိုးတက်ဖြစ်ပေါ်နေပြီးကောင်းမွန်လာခဲ့ပါတယ်။ဒီကနေ့ကျွန်တော်တို့စစ်သည်မော် JS ခါကအပေါ်မှာခုလိုတူတကွအရှင်တွဲရက်တီနေနိုင်ခြင်းဟာအဲ့ဒီလှုပ်ဆောင်မှုရဲ့တာရကဖြစ်ပါတယ
်။ဒါဟာဂျပန်နိုင်ငံရဲ့တမိုင်းဝင်နန်းသက်အစ်စ်အဆမှာနှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအထိတ်အမှတ်အဖြစ်နဲ့ကျင်းပနိုင်ခြင်းဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။
At this very historic moment as Japan begins Reiwa and the Reiwa era
ဂျပန်နိုင်ငံရဲ့တမိုင်းဝင် Reiwa နန်းသစ်တန်းခါသမယမှာလွတ်လပ်မှုကိုချိမြှင့်လို့ကြတဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာကျွန်တော်တို့ရဲ့မဟာမိတ်နဲ့ချစ်ကြည်ရင်းနှီးမှုအထင်အမှတ်ကိုအခုကျင်းပနေကြတာပါ
။ကောင်းဆောင်တဲ့ဥစလုံးရဲ့မိန့်ခွန်းတွေထဲမှာတရုတ်နိုင်ငံကိုနာမည်တပ်ပြောသွားခြင်းမရှိပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကတော့ဒေတာရင်းမှာဖြစ်ပေါ်နေတဲ့လုံခြုံရေးအရာတင်းမာမှုအခြေအနေတွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံကအမေရိကန်ထံက F-35 တိုက်လေယာဉ်အဆင့်100ဝယ်ယူသွားမယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးအဲ့ဒီလိုဝယ်ယူခြင်းအပြင်ခက်ခဲရှုပ်ထွေးလာတဲ့ချင်းချောက်မှုအန္တရာယ်တွေကနေနှစ်နိုင်ငံစလုံးအတွက်အကာအကွယ်ပေးနိုင်လိမ့်မယ်လို့လည်းပြောပါတယ်။ဂျပန်ရဲ့ကာကွယ်ရေးအတွက်အမေရိကန်ဘက်ကရည်ရှိရည်တည်ပေးနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေဂျပန်နိုင်ငံမှာဖြစ်ပေါ်နေပြီးအထူးသဖြင့်ဂျပန်နိုင်ငံကိုပြင်းထန်စွာဝေဖန်ပြောဆိုလေ့ရှိသူလို့ကာလရှည်ကြာအထင်ခံခဲ့ရတဲ့သမ္မတထရမ့်လက်ထက်မှာအဲ့ဒီဆိုရမှုတွေကြီးထွားလာခဲ့တာပါဒါပေမဲ့သမ္မတထရမ့်အခုနောက်ဆုံးဂျပန်ခီးစဉ်ကအဲ့ဒီဆိုရမှုတွေကိုပပျောက်သွားစေခဲ့ပါတယ်ခင်ဗ
ျကိုဇော်ဝင်းလိုင်းတင်ပြသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အနေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကုကျကျော်သိန်းကပြောပြပေးပါအောင
်ဂျပန်နိုင်ငံတိုကျိုမြို့နယ်ကအကြောင်းကားမှတ်တမ်းတစ်ခုမှာဒီကနေ့လူတစ်ယောက်ကဓားနဲ့လိုက်ထူတာကြောင့်အမျိုးသားတစ်ယောက်နဲ့ကျောင်းသူလေးတူသေဆုံးပြီးကျောင်းသားငယ်အများစုဖြစ်တဲ့နောက်ထပ်16ယောက်ထဲမှနေဒဏ်ရာသွားတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်လူတစ်ယောက်ဟာလက်တစ်ဖက်စီမှာဓားတစ်ချောင်းစီကင်ပြီးမင်းတို့ကိုငါတက်မယ်လို့အော်ဟစ်ပြီးတော့ကာဝါဆာကီမြို့နယ်ကအကြောင်းကားမှတ်တမ်းတစ်ခုနားမှာဒီကနေ့မနက်ပိုင်းကားဆောင်နေကြတဲ့ကျောင်းသူမင်းကလေးငယ်တစုကိုဝင်ပြီးတက်ခိုက်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ဂျပန်နဲ့အမေရိကန်ကြားစီးရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုံ့ဆော်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျပန်နိုင်ငံကိုတွားရောက်တဲ့လေးရကြခီးစဉ်အစုံမှပြောလိုက်ပါတယ်။သမ္မတထရမ့်ကဒီကနေ့မနက်ပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက JS ကကလေရင်တင်သင်းမောပေါ်မှာအခမ်းအနားနဲ့ပစိဖိတ်သမုဒ္ဒရာအတွင်းတရုတ်နိုင်ငံဘက်ကစီးရေးရာခိုင်မာလှုံ့ဆော်လာနေတဲ့ပေါ်နိုင်ငံကောင်းဆောင်တွေစိုးရိမ်နေကြတာသိတာပေမဲ့တရုတ်ကိုနာမည်နဲ့တကွထည့်သွင်းပြောဆိုကြတာတော့မရှိပါဘူး။အချင်းပြချဆမှုကကာယကာဆိုးလို့ဖြစ်နေပြီးဖိနှိပ်မှုလည်းပြင်းထန်လာတဲ့နော်ကိုရီးယားနိုင်ငံမှာနိုင်ငံသားတွေဟာဘဝရှင်တန်ရေးအတွက်တာဝန်ရှိသူတွေကိုလက်ထိုးနေကြရတယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒီကနေ့ထုတ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။နော်ကိုရီးယားဆိုရကတော့ဒါဟာနိုင်ငံရေးပြောကပါတဲ့အစီရင်ခံစာဖြစ်တယ်ဆိုပြီးပယ်ချပါတယ်။နေစဉ်နေထိုင်စားသောက်ရေးအတွက်ရုန်းကန်နေကြရတဲ့လူတို့ကိုဖမ်းမယ်ထောင်ချမယ်စသဖြင့်တာဝန်ရှိသူတွေကချိန်ချောက်ပြီးငွေညှစ်ကြတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။လက်ရှိအနေအထားဝန်ကြီးချုပ်နရင်ဒရာမိုဒီလာမယ့်တာသာရီနေ့မှာဝန်ကြီးချုပ်ဒုတိယတက်တန်းကျန်းသစ်စာချိန်ဆူဘက်ကိုအိန္ဒိချင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်အီမရန်ခန်းကိုဖိတ်ကြားမှာမဟုတ်တဲ့ကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတစ်ယောက်ကိုကိုးကားပြီးတင်းနေမှာဖော်ပြပါရခင်ဗျာ
တတင်းအချင်းချက်ကိုကိုကျကျော်သိန်းကြီးညာသွားခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရင်မူကကိုစော်ဝင်းလိုင်းဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 13803ညလိုင်းဒိုမီတာ53 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေဖန်ယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းပြန်မှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.
From Washington.